โอเคกุมยาอีโร88မျိုးဆက်ចောင်းသားកောင်းဆောင်នេះဒီတနင်္ဂနွေလုံးပြည့်ခတ်ရေးဆေးရည်ညှိနှိုင်းမှုဖွဲ့ NCCT កောင်းဆောင်នេះဒီနေ့တွေ့ဆုံကြတယ်လို့သိရလို့ပါဟိုဘလို့ចောင်းတွေ့ဆုံဖြစ်တယ်ဘာတွေကိုဆွေးနွေးတယ်ဆိုတာသိပြစေရှင
်ဒီနေ့ကျွန်တော်တို့ယူမှာဒီ UNFCA ပေါ့ဦးနိုင်ဟန်သာနောက်ကျွန်တော်ပုံမူကြီးခွန်ဟုတ်ကနောက်ကုထွန်းစော်လို့ပေါ့เนาะကျွန်တော်တို့88ယူမှာတွေ့ပါ NCCT နဲ့ UBWC ဆွေးနွေးပွဲဗလဲပြန်သူကြစမယ်ဗျာမနေ့ကဆိုရှိ KIO ဥစလေရီနဲ့ဒုတိယသမ္မတတွေ့တယ်ဒါဒီနေ့ဆိုလို့ရှိရင်သမ္မတနဲ့တွေ့ရဆိုတဲ့အကြောင်းလေးလည်းကျွန်တော်တို့သိထားတယ်ဒီသားဆိုတဲ့ခါကြတော့ဒီတွေ့ဆုံမှုတွေကမနေ့ပြန်ဆွေးနွေးပွဲပေါ်မှာအကျိုးအများကြီးတက်ရောက်မယ်လို့ကျွန်တော်တို့ကယူဆထားတယ်။အဲ့တော့မနေ့ပြန်ဖြစ်လာမယ့်ဆွေးနွေးပွဲကိုကျွန်တော်တို့အနေနဲ့ကတော်လေးစိတ်ဝင်စားကြရလဲကောင်းတယ်ဗျာ။အဲ့ဒီပေါ်မှာကျွန်တော်တို့ရဲ့အမြင်သဘောထားတွေကိုလည်းကျွန်တော်တို့ဖလှယ်တာဖြစ်တယ်ဒါတစ်ချက်ပေါ့။နောက်တစ်ချက်ကတော့2015ကတော့အများကြီးစိန်ခေါ်မှုတွေနဲ့ပြင်းထန်နေရနေလို့ကျွန်တော်တို့မြင်နေတယ်ဗျာ။ရွေးကောက်ပွဲကလည်းရှိနေတယ်ဗျာ။အဲ့တော့တခြားဒီ issue ပိုင်းဆိုင်ရာလှုပ်ရှားမှုတွေကလည်းစတိုက်ဆိုလို့ရှိနေတော့ဒီအခြေအနေကြီးမှာကျွန်တော်တို့အနေနဲ့မူလပင်မရေးစူးကြောင်ဖြစ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးပြည်တွင်းငြိမ်းချမ်းရေးအစရှိတဲ့ Federal ပြည်တော်စုဦးတည်တဲ့လုပ်ငန်းစဉ်တွေကိုကျွန်တော်တို့အနေနဲ့တိုင်းတိုင်းနဲ့လက်တွဲပြီးတော့မှဘယ်လိုကြော်ဖြတ်သွားမယ်ဘယ်လိုရင်ဆိုင်သွားမလဲဆိုတဲ့ဟာကိုရေပူရဆက်ဆက်ကျွန်တော်တို့ဆွေးနွေးခြင်းသဘောပါဗျာ
။ဦးနိုင်ဟန်သာတို့တိုင်းရင်းသားခေါင်းဆောင်တွေဘက်ကမနေ့ပြန်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဒီတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးနဲ့ပတ်သက်ပြီးတော့ဘာတွေများပြောတာမျိုးတွေရှိပါလဲရှင့်
။ဒီနေ့ပြောတဲ့စကားအရပေါ့ဗျာတိုင်းသားတွေအနေနဲ့ငြိမ်းချမ်းရေးကိုလိုချင်တယ်သူတနိုင်ငံဆိုင်အပြစ်ကရစဲစာချုပ်ကိုချုပ်ချင်တာအမှန်ပဲသူတို့ကိုယ်တိုင်လည်းတစုံတရာအားဖြင့်တော့တိုးတက်မှုရှိမယ်လို့ယူဆထားဖို့ရပါတယ
်ဟုတ်ကဲ့ငင်းချင်းရဲ့အတွက်အစိုးရဘက်ကဆောင်ရွက်နေတဲ့အနေအထားနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနှစ်ဖက်ဆောင်ရွက်နေကြတဲ့အနေအထားပေါ်မှာကိုမြတ်ရေးတို့အနေနဲ့ဘယ်လိုများတုံ့တက်မိပါလဲရှင
်ကျွန်တော်တို့အမြင်ကတော့ဗျာအစိုးရဘက်အနေနဲ့ပေါ့ဗျာလိုက်လိုက်လျော်လျော်နဲ့တချို့ဟာတွေကိုလှုပ်ဆီချင်တဲ့ဆန္ဒရှိတယ်ဗျာကျွန်တော်မှန်နေမှာကျဆိုတာခဏဖယ်ထားပြီးတော့တကယ်ရေရှည်တိုင်းပြည်အကျိုးကြည့်မယ်ဆိုလို့ရှိရင်တော့ဒါပါလဲပြောအုတ်ထုတ်သူအစိုးရဘက်ကနည်းနည်းလိုက်လျောပြီးတော့ဆွေးနွေးသိချင်တယ်ဘာဖြစ်လို့ဆိုတော့အချိန်ကာလကတ်နေပြီဗျဟိုကျွန်တော်လာမယ့်နိုဝင်ဘာမှာဆိုရွေးကောက်ပွဲတွေကစမှာဆိုတော့လေအဲ့တော့အဲ့ဒီအချိန်နေမတိုင်ခင်မှာ NCA တခုရအောင်အစိုးရအနေနဲ့ပေါ်ဆောင်ပေးဖို့လိုမယ်လို့ကျွန်တော်မြင်တယ်ဗျအဲ့ဒါဆိုရှင်နိုင်ငံရေးအပွင့်လို့ဗျနိုင်ငံရေးသိဆုမနေတော့ဘူးပေါ့နော်ဟုတ်
ဟုတ်ကဲ့ဒီနေ့တမရာကြီးနဲ့ KIO အဖွဲ့ခေါင်းဆောင်တွေနဲ့တွေ့တယ်။နောက်တက်မြော်ကာကွယ်ရေးဦးစီးချုပ်နဲ့လည်းတွေ့ပါတယ်ပေါ့နော်။ KIO နဲ့ခုလိုခေါင်းဆောင်တွေနဲ့တွေ့ဆုံပွဲကဒီတနင်္ဂနွေလုံးပြည့်ခတ်ရက်စဲလက်မှတ်ထိုးနိုင်ဖို့အတွက်လားလားဘယ်လောက်ထိကောင်းနိုင်မှာလဲရှင
်။အကောင်းနေဗျ။တော်တော်ကောင်းနေ။အဲ့တွေ့ဆုံမှုရဲ့ရလကအကျိုးသက်ရောက်မှုအများကြီးရှိလိမ့်မယ်လို့ကျွန်တော်မြင်တယ်ဗျ။ကာကွယ်ဦးစီးချုပ်နဲ့တွေ့မှာတက်ရဲ့အခြေအနေတွေနှစ်ဖက်တက်အခြေအနေတွေကိုဆွေးနွေးလို့ရမှာလေ။ပြောလို့ရမှာဆိုတော့အလွန်ကောင်းတဲ့တွေ့ဆုံမှုလို့ပဲကျွန်တော်မြင်တယ်။အကျိုးသက်ရောက်မှုရှိမယ်လို့ထင်ပါတယ်။
ဟုတ်ကဲ့အခုတော့88မျိုးဆက်ចောင်းသားတွေအနေနဲ့ရလဲအခုဒီပြည်ရင်းငင်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ပူးပေါင်းကူညီသွားမယ်ဆိုပြီးတော့ပြောထားတာရှိတော့အခုဘလို့ပုံစံမျိုးနဲ့ရောကူညီပံ့ပိုးသွားဖို့အစီအစဉ်များရှိနိုင်မလဲရှင
့်ဒီနေ့ဖြစ်စဉ်အဓိကတော့ချက်ဒီတိုင်းနာတွေလူလားတောင်းတချက်ဖြစ်တဲ့ Federal ပြည်တော်စုကိုတည်ဆောက်မှုပဲဖြစ်ပါတယ်Federal ပြည်တော်စုတည်ဆောက်မှုဆိုတဲ့နေရာမှာ88အနေနဲ့ကတော့ကိုယုံကြည်တဲ့ Democratic Federal ပြည်တော်စုကိုဦးတည်တဲ့လုပ်ရက်တွေအားလုံးကိုတိုင်းနာနဲ့ပူးတွဲလုပ်ကိုင်ဆောင်ရွက်သွားမှာဖြစ်ပါတယ်အဲ့လိုသားလည်းမကောက်ဘူးเนาะတခြားတခြားတော့ဖွဲ့ပြေးနေတယ်လက်တွဲပြီးတော့မှလူချင်းတဲ့ပြည်အောင်စုစစ်စစ်ပုံတောင်ပုံဖော်ဖို့ကအရေးကြီးတယ်လို့မြင်ပါတယ်အဲ့လိုပုံဖော်မှသာလည်းငင်းငင်းရေးဆိုတာရနိုင်မှာပါအဲ့လိုမဟုတ်ဘဲနဲ့ငင်းငင်းရေးအတွက်ဆွေးနွေးပွဲတွေလုပ်တယ်ရလက်မရှိဘူးချစ်တိုးတက်မှုမရှိဘူးဆိုလို့ရှိရင်တော့အဲ့ဒါအကျိုးရှိတဲ့ဆွေးနွေးပွဲတွေမဟုတ်ဘူးလို့ပြောလို့ရပါလေ
ခုလိုပြချပေးတဲ့ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဟုတ်